စစ်ဌာနချုပ်နေမြင့်၅ခုမှာစစ်စင်ကြီးတွေအားလုံးကိုလေးလရဆိုင်ထားမယ်လို့တက်မရော်ဘက်ကကြေညာတာ၃ရက်ရှိသွားပြီဖြစ်ပေမဲ့အဲ့ဒီကြေညာထားတဲ့နေရာမှာပါတဲ့နေမြင့်တချို့မှာတိုက်ပွဲတွေဆက်ရှိနေတယ်လို့နေသေးတယ်လို့တိုက်ပွဲတွေကနေပြီးတော့ထွက်ပြေးနေတဲ့စစ်ပီးဒုက္ခတွေရေတွက်ကလည်းပိုးပြတ်တိုးလာနေပါတယ်ဒါပြင်တိုက်ပွဲဖြစ်တဲ့ဒေသတွေတွင်မှာပိတ်မိနေတဲ့လူတို့အတွက်စားနပ်ရိက္ခာကူညီပေးဖို့ကိုတမရဘက်ကပိတ်ပင်ထားတယ်ဆိုပြီးတော့လေအကူအညီပေးအဖွဲ့တွေကပြောဆိုထားပါတယ်ထိုင်းချီဆိုင်ဖီဝီမြန်မာပိုင်းသတင်းတောက်နိုင်ကွယ်အင်္ဂါသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတမရနဲ့ရခိုင်တမရတို့ကြားချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတနင်္လာနေ့ထိတိုက်ပွဲဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်မြို့နယ်တချို့မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့မှလည်းပဲအဲ့ဒီတလုံးအောင်မျိုးနဲ့ထက်ထက်မှာတော့အဲ့မလဲလဲကြည့်နေတာဆန်းပြနေတာလို့ရှိတယ်။ဒီနေ့ရလည်းပဲမွန်လေးပိုင်းမှာတိုက်ပွဲကနေရောဒီဆက်ပြီးတော့မယ်။ဘလောက်အောင်မျိုးရဲ့အထက်ပိုင်းဒီရေဝါရွာရဲ့အခြေခံကတောင်ကျိုးမှာဖြစ်နေတာ။ဒီနေ့မြင်းမင်းမှာတော့ဒီမှာစစ်တပ်ကနေပြီးတော့ဒီလဲလဲကြည့်နေတာဆန်းပြတာရှိတယ်ကြာ။ကျောက်ပေါ်ပေါ်လာကြအဲ့ဒီကြားပေါ်အရင်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာလည်းအဲ့ဒီမှာတိုက်ကြတိုက်ကြလဲလဲကြည့်နေပစ်ခတ်မှုတွေတော့ရှိတယ်။
မြမတမတော်အနေနဲ့ရခိုင်တမတော်လှုပ်ရှားရာကြောက်တော်ဘူဒီတောင်ပုံနှကျွန်းပလက်ဝါမြို့နယ်ဘက်မှာနေမြေစုမှုရေးသက်ထိုးစစ်ဆင်နေစေလို့သူကဆိုပါတယ်လက်ရှိကြောက်တော်မြို့နယ်မှာတမတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုတရင်မကြားရပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်တံတွေကြားနေရလို့ကန်ဆောက်ရွာဘက်မှာလည်းစစ်ရှောင်း300ကျော်ရောက်ရှိနေတယ်လို့ကန်ဆောက်ကျောင်းကဥဆောင်တန်ကတော်တစ်ပါးကလည်းအခုလိုမိန့်ကြားပါတယ
်အခုဆိုအင်ချောင်စုက105ထောက်စုရှိအော်လူကြီးက333ရှိပြီတို့ကတလူချောင်းရယ်ကျွမ်းတရာရယ်တောင်ပေါက်ရယ်ခရုမော်ရယ်ချင်းမောင်ဝန်တောင်းရယ်ငားရော်ပေါင်းထားတာသားသောနေထိုင်ရတာတော့ဥစဉ်တို့ရခိုင်ကနေလူမှုကိစ္စရေးအဖွဲ့တွေတန်ဖိုးတာရှိတယ်ပေါ့ဗျာဟိုကလူအင်အားတိုးလာတော့ဥစဉ်မှာအဆောင်းဆောင်ပေးထားတာဟိုလူမဆက်လို့ဖြစ်နေတော့ဥစဉ်ရာရင်ဆောင်လေးတွေပါတယ်ဆောက်ပါနေထားမှာရှိတယ်သူပွေးကတော့ခုတော့နင်းနေညီနေပြောတာပဲဗျာမနစ်ကရောက်လာကျွမ်းတရာကလူတွေရောက်လာပြောတော့အဲ့မှာအတန်ကြားခဲ့လို့ပြောတယ်သူပွေးချစ်တော့အတန်ကြားလာလားညီမတက်မတော်ကနေသူ့အတူဖောက်နေတာလားတော့ဥစဉ်တို့ခံမှန်းရှာဖို့ကြ
ကျလူချောင်းကြေးရွာနဲ့ပညာဝကြေးရွာစဉ်တောင်ကုန်းပေါ်မှာတပ်မတော်ကနေတပ်ဆွဲထားပြီးဒီဇင်ဘာလ22ရက်နေ့အထိလက်နက်ကြီးပစ်ခတ်တံကြားနေရလို့ရွာသားတွေကြောက်လန့်ပြီးတိမ့်ချောင်လာခဲ့တာပါအလားတူကြောက်တော်မြို့နယ်တောင်မင်္ဂလာကြေးရွာဘက်ကိုစစ်ဆောင်900ကျော်ရောက်ရှိနေတယ်လို့ကိုရန်တွားရောက်ကူညီခဲ့တဲ့ပိုးရှိပြင်းမဟာမိတ်လူမှုကူညီရေးအသင်းတာဝန်ခံဦးငယ်ဦးမောင်ကအခုလိုပြောပါတယ်
တော်မင်းတော်ကရှင်ကတိတ်ညာကတော့ဒီလိုမြားရတယ်သူခဏကျော်ရှိနေပြီမင်းကစစ်တော့ခဏတစ်ဆက်တော့ပြနေတာသူတို့
ဒီစစ်ဘေးရှောင်တွေဟာလက်မှုကိုင်းငဆွေပါချေနဲ့ပညာဝအခြေရသားတွေဖြစ်ကြပြီးမြမတော်မတော်နဲ့ရခိုင်တမတော်အေအီတို့ကြားတိုက်ပွဲကြောင့်နေရဆွန့်ခွာတိမ်းရှောင်တွေကြားရတာပါစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်ဆောက်ရွာနဲ့တောင်မင်္ဂလာကျေးရွာဘက်ကိုပို့ရှိပြင်းမဟာမိတ်လူမှုကူညီမှုအသင်းဝန်လက်ဖောင်ဒေးရှင်းကြောက်တော်ကူညီပေးရေးဖွဲ့ရခိုင်မျိုးရပါတီတွေကနေစွာရောက်ကူညီခဲ့ပါတယ်ဒါပေမဲ့ကြောက်တော်ကားလန်းနဲ့နေတဲ့ရွာတွေမှာပဲအကူအညီပေးနိုင်တာဖြစ်ပြီးတိုက်ပွဲဖြစ်ပွားရာရွာကပိတ်မိနေသူတွေကိုအကူအညီမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်ပိတ်မိနေတဲ့ရိုးချောင်းပြားဒေသရွာဆယ်ရာကရွာသားတွေအတွက်စာနာရိက္ခာကူညီပေးဖို့ကိုတော့တပ်မတော်ကနေပိတ်ပင်ထားတယ်လို့ကြောက်တော်မျိုးနဲ့လူမှုကူညီပေးဖွဲ့တာဝန်ရှိသူဥစော်ဝင်းကပြောပါတယ်
။ပိတ်မိတဲ့ပြည်သူတွေကတော့တအားကိုစွန့်ရတဲ့အခါမှရှိရပြ။အဲ့ဒီရိုးချောင်းထဲကိုဘသူမှဝင်ခွင့်မပေးဘူးပြစ်စရေးပေးတဲ့ဒီလိုလေဘသူမှဝင်ခွင့်မပေးတော့မတော်ရဘူးချောင်းတောက်ချောင်းမှာရှိတဲ့ရွာပေါင်း30ကျော်အကုန်လုံးကတိုက်ပြီးဒုက္ခတွေတွေလို့ဖြစ်နေပြီဟိုတလူချောင်းတို့ငစရိုင်းကိုင်းတို့မှာဆိုရင်တခြားရွာကတိုင်းချောင်းခိုးလုံးလာကြတယ်အဲ့မှာတက်တက်ရွာလူ200ကျော်ရှိတယ်ရွာသားတွေကိုယ်နိုင်ကလည်းမရှိတဲ့ကြားတွေကထောက်ပံ့ပေးနေရတာစားဝတ်နေရတော့မကကျင်းမာရေးအတွက်လေစိုးရင်လာကြတဲ့အခြေအနေတွေရောက်နေပြီခုလန်ကတက်ကနေပြီးတော့ပေါ်ခွဲမပေးဘူးတားတယ်ဆိုတော့ကျွန်တော်တို့ပြဿနာဖြစ်နေတဲ့အချိန်တွေ
နိုဝင်ဘာလကုန်ပိုင်းကနေဒီဇင်ဘာလ24ရက်နေ့ထိမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲကြောင့်ကြောက်တော်ပုံနှကျုံမြို့နယ်ဘက်မှာစစ်ချောင်းဥယျာဉ်1500ကျော်အထိတိုးပွားလာနေတယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ဒီဇင်ဘာလ23ရက်နေ့ကသတင်းမီဒီယာကောင်စီနဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံပွဲပြီးလက်ရှိစစ်မှတ်ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းသတိကံတိုင်းစစ်တိုင်း5ခုမှာဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစီရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်တွင်ဖြတ်လိဖြတ်စစ်ဆင်ရေးတွေဝိုင်းပါပိတ်ဆို့မှုစစ်ဆင်ရေးတွေရပ်ဆိုင်ဖို့လိုပြီးနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးဖို့လိုတယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ခင်ဗျာ။